င်ဂျီယာနိုင်ငံကိုတင်ပို့မဲ့မပဲတွေတတ်မှတ်ထားရဲ့ရက်မှာအပြည့်အဝမပို့နိုင်ပဲဖြစ်နေရကြောင်းအချိန်တိုးပွေးဖို့မြန်မာနိုင်ငံကတောင်းဆိုထားရဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ2020-2021 ဘဏ္ဍာနှစ်အတွက်အိန္ဒိယအစိုးရကဝယ်ယူဖို့သတ်မှတ်ထားတဲ့မပဲတန်ချိန်၄သိန်းကိုဒီလကုန်နောက်ဆုံးထားပြီးတင်ပို့ရမှာဖြစ်ပေမဲ့အပြည့်အဝမပို့နိုင်တာကြောင့်တတန်းတိုးပေးဖို့မြန်မာတောင်ရှိသူတွေအိန္ဒိယအနာပိုင်းကြီးကိုပြောဆိုထားတာပါနောက်ဆုံးတင်ပို့မဲ့ရက်ကိုအစပိုင်းက2021မတ်လလိုအိန္ဒိယဘက်ကသဘောတူထားတာဖြစ်ပေမဲ့ကမ္ဘာတဝန်းကပ်ရောဂါစတင်ကူးစက်လာလေရာကမေလ22ရက်မှာပဲ3လအတွင်းအပြည့်တင်ပို့ဖို့အိန္ဒိယနိုင်ငံဘက်ကပြောင်းလဲသတ်မှတ်ခဲ့တာဖြစ်ပါတယ်အသစ်ပြောင်းလဲသတ်မှတ်လိုက်တဲ့ရက်အတိုင်းမြန်မာနိုင်ငံကအချိန်မီတင်ပို့နိုင်မှာမဟုတ်တာကြောင့်အိန္ဒိယတောင်ရှိသူတွေကိုဆက်သွယ်ပြီးအချိန်တိုးပေးဖို့တောင်းဆိုထားကြောင်းနယူးဒီလီမြန်မာတန်ရုံးကစီးပွားရေးတာမှုဦးနေအေးလွင်က VOA ကိုပြောပါတယ
်။မပေးတောင်းတဲ့ဒေသကြီးကိုဟာအဲ့တော့အဲ့ဒါနဲ့ဆက်သွယ်ပြီးတော့ကျွန်တော်တို့ဒီဘက်ကတော့ဟိုပါတော့စီးပွားဥဒေါင်းကိုဦးဆောင်တာကနေကျွန်တော်တို့ဒီအိန္ဒိယကနာကောမတ်စ်အင်ဒပ်စီကိုဟိုကန့်ချောက်ကြတာဖြစ်နေတာ။အခုချိန်ကြီးကတော့ဟိုပါတော့အိန္ဒိယအစိုးရဘက်ကတော့ဟိုပါတော့ဒေသကြီးတွေရောမကြားဘူး။ဒီအရောက်တော့တိုင်းမှာလေအလုပ်တွေတော့ဒီကောဟောပေါ့ဒီအိန္ဒိယကောမတ်စ်နေနေစီကဒီအာရှအမေရိကန်ဂျာမန်ကိုဆက်ကြည့်ရတဲ့အားမှာလေသူတို့ကဒီကောမတ်စ်ကိုပေါင်းသူတို့အဆင်ပြေမှာဆုံးဖြတ်ရတာဖြစ်တယ်ပြောလို့တော့အဆင်ပြေပေါ့နော်အဲ့ဒါတော့ဒီရတယ်နော်
မြန်မာနိုင်ငံမှာလက်တလောမပဲလက်ကြံပမာဏကလည်းတန်ချိန်2သိန်းကျော်လောက်ပဲရှိမယ်လို့ခန့်မှန်းထားပါတယ်။ဒီအတွက်လည်းသတ်မှတ်ရအသေးတိုင်းအပြည့်အဝတင်ပို့နိုင်မှာမဟုတ်တာကြောင့်မူလသတ်မှတ်ရအတိုင်းရှင်းနှစ်တည်းအထိစောင့်ဆိုင်ပေးဖို့ဒါမှမဟုတ်ရင်လည်းလုံလောက်တဲ့သတ်တမ်းအထိတိုးပေးဖို့မြန်မာနိုင်ငံပင်းနှံကုန်တွေများအသင်းကလည်းမြန်မာနိုင်ငံအခြေစိုက်အိန္ဒိယတန်ရုံကတဆင့်တောင်းဆိုထားကြောင်းအသိရဲ့အတွင်ရမှုဦးမင်းကိုဦးကပြောပါတယ်
။ဘုလက်ရှိတန်ချိန်၄သိန်းကျော်ဆိုပြီးဘတ်ဂျက်နဲ့အနေနဲ့သူတောင်းထားတာပရမတီ2021မလာကုန်ဒီလိုသူတောင်းလာတာပြီးကမှအခုဇွန်လဩဂတ်3လတည်းပဲသူကဒီကံကြီး၄သိန်းကိုပို့အောင်လုပ်ပြီးတော့2021ဘာသာနေလို့သူတောင်းတာပေါ့ကျောင်းတော်အိန္ဒိယအစိုးရကဘယ်လိုပုံမတည့်တိုင်းတွေပြီးတော့ကွန်ထရိုးလုပ်လို့ပြင်နေတာပေါ့ဒီနေ့သူတို့အိန္ဒိယဘက်မှလည်းအဲ့ဒီဟာနဲ့ပတ်သက်လို့ပြင်လုပ်နေတယ်လို့ပဲသူတို့ကြားပါလို့ပေါ့
မြန်မာပဲမျိုးစုံကိုနိုင်ငံပေါင်းအများအပြားကိုတင်ပို့ပေးမယ်မပဲကတော့အိန္ဒိယကအများဆုံးဝယ်ယူနေတာဖြစ်ပါတယ်ဩဂုတ်လ31ရက်အပြီးပြေးသွင်းရမယ်ဆိုတဲ့ကိစ္စဟာလက်တလောကိုဗစ်ရောဂါအခြေအနေနဲ့အိန္ဒိယအစိုးရရဲ့စီးပွားရေးမူဝါဒအပြောင်းအလဲတချို့ကြောင့်ဖြစ်ရတာပါ။အိန္ဒိယနိုင်ငံကမပဲဆိုင်ရီကဟက်တာ2,600ကျော်၊ပဲဒီဇင်ကိုလည်းဟက်တာ4,000အထိတိုးဆိုင်ထားပြီးအထွက်ကောင်းမယ်လို့မျှော်လင့်ရလို့ဒါကိုချိန်ဆပြီးမပဲဝယ်ယူရတဲ့အချိန်ကိုအပြောင်းအရွှေ့လုပ်တာဖြစ်နိုင်ကြောင်းသုံးသပ်နေရလဲရှိပါတယ်။ကျွန်တော်ကတော့ဇော်ထက်ပါ။ရန်ကုန်ကနေပြပို့ထားတာပါ။